้องดูอย่างคนในเซลล์ดูนี้มาลองหลายชั้นไปเยอะแต่เท่าสนคุณนี้พอกูละเสียชีวิตยังเราได้ดีนั้นนั่นนายาสรุปสุดชอบสิที่กูเล่นคอมมินิสต์อยู่เนี่ยเซนจะมาเป็นลูกอดีตแต่พอต้องมีบางอย่างไม่ทันเลยผู้เจ้าเขียนจอมวยมวยมีด้าสูงเนี่ยคนนั้นมีอาลุยว่าสุดเองก็รู้จริงรู้เราเองละข้าหน้าอนุโมทนาเนี่ยอ้ออะไรเนี่ยพระบิดาเวนรู้สิเนี่ยนี่ว่าสุดกาลมาคุณรู้ว่าสุดเองก็รู้จริงสุดเส้นลาเดียนี่เสาเยจันเอ็งรู้ชาวเยเด็กมาหมอมเยเด็กสิทธิ์โมราลีเนี่ยชีวิตเจ็บมามากันเนี่ยฐานะเขาผู้ที่ผู้รู้อะไรสุดผู้รับยาสอนพระเจ้าเนี่ยที่ธนาดูอยากจะดีท่าสิฐานะเขาผู้ผิวแดงผิวแดงแล้วเนี่ยเราใครได้ผู้ก็เขาผู้นี่เนี่ยผู้ลูกเด็กผู้ก็เขาผู้มีอันดูลูกโยจีโลโลเตสุเรยิสิตาละมิมิเยดานะกอมาปูบิโรตั้งสิมิชิมวันเวดานะมิวชิเตเอเรลุมาวเวเนอีวามาลูดันเยพิลังวามาชานาเรอจูริลูคันดามาเวลุตะแฟกะมิโยลินเจเนตวัตตามุตนาปาเรดานะมิวมะพิอะลูไรลูไรมาปารมีทานะမျိုးဖြစ်အောင်စိတ်ထဲမှာနှလုံးသွင်းပြီးတော့လူ जा တန်ကြရမယ်ဝေလာမတုတ်တံမှာမြတ်စွာဘုရားဟောထားတဲ့ဒုက္ခနာတော့အရဆုံးမြတ်စွာဘုရားကအလူဝတ္ထုများတာလည်းအဓိကမဟုတ်ဘူးတဲ့နဲတာအဓိကမဟုတ်ဘူးကောင်းတာညံ့တာလည်းအဓိကမဟုတ်ဘူးအရင်းကြီးဆုံးကတော့စိတ်နေသဘောထားပဲဆောင်ရဲလောက်ကင်မှုစိတ်နေသဘောထားဟာအတ္တမအရေးကြီးတယ်မှန်ကန်မှုလိုအပ်တယ်လို့ဒီလိုဟောတာဖြစ်နေအဲ့ဒါကြောင့်မို့လို့ကုသတော်ကိုပြုလုပ်တဲ့အခါစိတ်ကိုမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ဆောက်တည်ပြီးတော့မှကုသတော်ကိုလုံးချတယ်ရသော်ဗျာအဲ့ဒီတုတ်တံမှာသူမီတမ်းပြီးလို့ဆိုရင်အမတ်တမဲ့ဘလူပဲတဲ့တက္ကိစံဒါနာနေတိတတိအားကိုစိုက်ပြီးတော့အလေးမြတ်ထားပြီးတော့သူတို့ကောင်းမှုတစ်ခုလုပ်ရမယ်လို့ပြောလို့ရှိတယ်။စိတ်ဆွမ်းအားပါတဲ့ဒါနကောင်းမှုမျိုးဖြစ်တယ်ပေါ့။အမတ်တမဲ့အလွယ်တကူပေးလိုက်တဲ့ဒီဒါနကောင်းမှုရဲ့အကျိုးအားလည်းပဲတာမန်အကျိုးလောက်ဖြစ်သွား။ဒါကြောင့်မို့တက္ကိစံဒါနလေးတိစံတက္ကိစဆိုတဲ့အသေးပဲတတိင်္ဂတဝါလို့ပဲစိတ်အားကိုစိုက်ပြီးတော့အမတ်တမဲ့လုံးတာမျိုးမဟုတ်ပဲနဲ့မမှတ်တရလုံးတဲ့ဒါနာမျိုးစိတ်ထဲမှာဖြစ်စေရမယ်ဒါကိုယူသေးသေးလူတန်းတယ်လို့ဒီလိုလဲဆိုယူသေးတယ်ဆိုတာအလေးနဲ့ထားတဲ့သဘောပြောနောက်တစ်ခုကတော့စိတ်တီကတဝါဒါနာနေပြီလူပြီးဆိုတဲ့အခါမှာအမတ်တမဲ့မလူရသလိုပဲပူဇော်လိုတဲ့စိတ်ချင်းမြောက်လိုတဲ့စိတ်ရှိထားပြီးတော့လူရတယ်တန်းရတယ်တဲ့အဲဒီလိုပူဇော်လိုတဲ့စိတ်ချင်းမြောက်လိုတဲ့စိတ်ချင်းမြောက်တယ်ဆိုတာတစ်ဖက်သားလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့သဘောကိုယ့်အတွက်ဘာမှမစင်စားဘူးသူ့လိုအပ်ချက်ကိုဖြည့်ဆည်းတယ်ဆိုတဲ့အနေနဲ့လူတာစိတ်ပြတ်တော့တာအနာကောင်းမှုတစ်ခုကလူတာချင်းပြုပေမဲ့လို့ဒီစိတ်ဆွမ်းအားလေးထည့်ပေးလိုက်တဲ့အားကြတယ်။ပို့ပြီးတော့မောမြတ်သွားတယ်လို့ပြောတာ။ဒါကြောင့်မို့လို့အလုပ်ကိစ္စတဲ့ကူကလုံတတ်တဲ့လူကပို့ပြီးအောင်မြင်တယ်ပေါ့။ကုသကောင်မှုလုပ်ရင်လည်းစိတ်တော်ရားပေါ်မှာမူတည်ပြီးတော့ဒီကုသကောင်မှုရဲ့အကျိုးဟာအညာစာအကောင်းစာ quality မှာကွဲပြားခြားနားသွားတတ်တယ်ပေါ့။ဒါကြောင့်မို့ကိုယ်ယူတဲ့ဒါနာ quality မြင့်တဲ့ဒါနာမျိုးဖြစ်အောင်ကိုယ်စိတ်ကိုပြင်ပြီးဆိုတာနောက်တစ်ခုကသာဟာဒါနာလေးတွေ အာဒါဒါနာဒိဋ္ဌိဆိုတာလူတွေတန်းနေဆိုတာကိုယ်တိုင်ပါဝင်ဆောင်ရရတယ်ကိုယ်တိုင်ပါဝင်မဟုတ်ပဲနဲ့မိမိကတခြားတွေပေါ်အာယုံဆိုင်ပြီးတော့ကဲလှူလိုက်ပါဆိုပြီးအာယုံမဆိုင်ဘဲနေလို့ရှိနေလှူလိုက်ပါလို့ပြောလိုက်တဲ့အချိန်လေးတော့ကုသိုလ်ဖြစ်ကောင်းခြင်းအာယုံမဆိုင်တဲ့အချိန်မှာကုသိုလ်မရဘူးဒါလည်းသတိထားမြင်အောင်နော်ဒါကြောင့်တာဟတာဒါနံဒိဋ္ဌိကိုယ်တိုင်ပါဝင်လို့ပါအဲဒီကြတော့မှစေရနာစွာအားတွေပြည့်တက်လာနောက်တစ်ခုကကိုယ်ပါလို့လို့နည်းနည်းများများလုံးသမျှကုသိုလ်တွေဟာဒီစိတ်ဓာတ်တွေဒီစေရနာတွေဟာကိုယ်ရဲ့ယင်ထဲမှာဖြစ်သွားတာဖြစ်သောကြောင့်ယင်ထဲမှာခုဒီစကားနဲ့ပြောရင်တော့ဒါစိတ်စွာအားဆိုတာမိမိရဲ့စိတ်အစဉ်တဏ္ဏမှာတည်ရှိသွားတာဖြစ်တော့ကြောင့် positive ဖြစ်သွားတယ်လို့ဒီလိုအသေးပဲရတယ်ခန္ဓာကိုယ်ထဲမှာကောင်းကျိုးဖြစ်နိုင်တဲ့အရာတစ်ခုလူရဲ့ရုပ်ခန္ဓာကိုယ်ထဲမှာရှိလာလို့ရှိရင်ဆိုပါလို့ဒီခန္ဓာကိုယ်ရဲ့အင်အားကိုပြည့်ဖြည့်စေတတ်တဲ့အစာအာဟာရဆေးဝါးခန္ဓာကိုယ်ထဲရောက်သွားလို့ရှိရင်ခန္ဓာကိုယ်ကျိုးပြတာပဲလေပြောအဲ့ဒါမျိုးလိုပဲစိတ်ထဲမှာလည်းပဲစွမ်းအားတစ်ခုရောက်အောင်လုပ်ရအောင်အဲ့လိုရောက်တဲ့အခါမှာစေရနာစွမ်းအားဆိုတာကိုယ်စိတ်ထဲမှာဖြစ်သွားတဲ့အတွက်ကြောင့်ဒီတောင်းမြတ်တဲ့အစာအာဟာရစေဝါစားလိုက်တဲ့အခါမှာလူအားလမ်းဆန်းတက်ကြွမှုရလာတယ်လို့ပဲစိတ်ထဲမှာလည်းအခုကုသိုလ်တရားလေးကုသိုလ်စေရနာသူ့စွမ်းအားတွေဖြစ်သွားလိုက်တာဟာကိုယ်စိတ်ဓာတ်အနေနဲ့လမ်းဆန်းတက်ကြွဖို့ရအတွက်ဖြစ်လာတယ်။ကံကောင်းလာဖို့ရအတွက်ဖြစ်တယ်လို့ဒီလိုပြောတာနော်။အေးဒါကြောင့်ဟိုအာဂမနတေကြီးကောကိုယ်စိတ်ထဲမှာဖြစ်သွားတဲ့ဒီချိန်တခါဖြစ်သွားတဲ့ကုသိုလ်ကောင်းမှုဟာဘယ်တော့မှအလဟတမဖြစ်ဘူး။ကိုယ်ထောက်ကူတစ်ခုဖြစ်လာမှာပဲ။စားလိုက်တဲ့အစာတစ်ခုဟာခန္ဓာကိုယ်ကောင်းတဲ့အစာကိုယ်နဲ့တင့်တော်တဲ့အစာဆိုကိုယ်ခန္ဓာကိုယ်ချူပြူတယ်လို့ကောင်းတဲ့ကုသိုလ်တရားအားလည်းပဲကိုယ့်ရဲ့ဘဝကိုချူပြူတော်မှာပဲလို့ဒီလိုယုံကြည်တာသိမြင်တာကိုအာဂမနဒိဋ္ဌိကောလို့ပြောတယ်အဲဒီအမြင်ရှိပြီးတော့ကုသိုလ်ကောင်းမှုဆိုတာလောရတယ်တဲ့ဒါဝေလာမတုတ်တံမြတ်စွာဘုရားဟောတာဒါကြောင့်မို့ကုသိုလ်လုံးတိုင်းအာဝတ္တိသာဘုရားနော်အခုဆေယုံမှာစူပေါင်းပြီးတော့အလုံးလို့ကြတယ်ဒီကောလံကုန်ဒီစိတ်လုံးလို့တဲ့အခါမှာမြတ်စွာဘုရားကဘိဗံယောက်ျောင်းတရားကြီးဟောတာမဟုတ်ဘူးဘိဗံဆိုတော့ဘုရားဘာသာတို့ရဲ့အမြင့်ဆုံးရည်မှန်းချက်နောက်ဆုံးပိတ်ရည်မှန်းချက်တာဖြစ်တယ်ဘုရားဆုံးမပေးတာဒီဘဝမှာကြီးပွားတုတ်တဲ့ချင်းဘာတွေလုပ်ရအောင်နောက်ဘဝကြီးပွားတုတ်တဲ့ချင်းဘာလုပ်ရအောင်နောက်ဆုံးတဏှာဝက်ကလွတ်ချင်းဘာတွေလုပ်ရမလဲပြည့်ပြည့်စုံတဲ့အဆုံးအမတစ်ခုပေးထားနေတာဖြစ်တယ်တခြားဘာသာတွေလည်းမတူဘူးဘုရားဘာသာမြတ်စွာဘုရားရဲ့အဆုံးအမလမ်းညွှန်ချက်တွေဟာတချို့လမ်းညွှန်ချက်ကဒီဘဝချမ်းသာဖို့အတွက်ဖြစ်တယ်။တချို့ဆုံးမလမ်းညွှန်ချက်တွေကဒီဘဝပြီးသွားလို့ကမ္မလွန်ဘဝရောက်လာတဲ့အခါမှာကောင်းကျိုးချမ်းသာတွေခြေနေကောင်းတွေဖြစ်ပေါ်လာဖို့အတွက်လမ်းညွှန်မှုပြုတယ်။နောက်ဆုံးဒီဘဝထိုဘဝဆိုတာတွေဟာတဏှာထဲမှာပဲရှိနေတာဖြစ်တော့ကြောင့်ပူခြင်း၊နာခြင်း၊သိခြင်းဆိုတဲ့ဒီတော့အားလုံးနဲ့ဆက်ဆံနေတဲ့ problem ပေါ့ပြဿနာကြီးအဲ့ဒီပြဿနာကြီးကိုဖြေရှင်းနိုင်တဲ့ဤစနစ်ကိုလည်းဘုရားကအဆုံးမပေးဘူးအဲ့ဒါကြောင့်မို့လို့နောက်ဆုံးပန်းနိုင်ကတော့ပူရင်းတာရဲ့သိခြင်းဆိုတာကင်းလွတ်သွားတယ်နိဗ္ဗာန်ဆိုတဲ့သာဝရဉာဏ်နဲ့ဉာဏ်ဓာတ်ကိုဘုရားဘာသာဝင်ရပန်းတိုင်အဖြစ်ပြောမှတ်ထားကြတယ်။ဒါပြလို့လို့ဆိုလို့ရှိရင်အဲ့ဒီမြောင်မချင်းတန်တရာဝတ်က မလုကဲနိုင်ဘူးဆင်းရဲဒုက္ခတွေကမလုကဲနိုင်ဘူးအဲ့တော့သံသယဝုဒ္ဓလုကဲမှုဆင်းရဲဒုက္ခတွေကလုကဲမှုဘဝသံသယမှာကောင်းတဲ့အခြေအနေတွေနဲ့ကြီးပဲကောင်းတဲ့ဘဝတွေရောက်ပြီးတော့ကောင်းတဲ့အခြေအနေတွေနဲ့ကြီးပဲချုပ်သွေးခြင်းနဲ့ဆိုရင်ဘာတွေတော့ဖြစ်လဲဘုရားရဲ့အဆုံးအမတွေမှာဒါတွေဟာရှိပါဒီဘဝမှာမိသားစုနဲ့အလုတ်တိုင်းနဲ့အစီအပြေလို့ပြောပြောရှင်းရှင်းဘဝတစ်ခုဖြတ်သန်းနေတယ်ဆိုရင်ဘာတွေတော့ဒီဘဝပြီးလို့နောက်ဘဝရောက်တဲ့အခါမှာနောက်ဘဝအရေးစိတ်အေးဖို့အတွက်ခုနေကဘာတွေပြင်ဆင်ထားပြည့်နေဘာတွေရှိတဲ့နေဆိုတာကိုလည်းသစ္စာပြန်ဟောကြားလမ်းညွှန်ပေးတာအဆုံးအမဖြစ်တယ်။သစ္စာပြန်ရဲ့အဆုံးအမထဲမှာပြင်ပအရာတစ်ခုကိုအားကိုးဖို့တိုက်တော်တာတစ်ခုမှမရှိဘူး။ကိုယ့်ကိုယ်ကိုပြင်ဖို့ပဲပါကိုယ်ကိုယ်ကိုပြင်ဆိုတာကိုယ်စိတ်ဓာတ်ကိုပြင်ဖို့ပဲကိုယ်စိတ်ဓာတ်လေးကိုကိုယ်ပြင်လို့ရှိရင်ကောင်းတဲ့အခြေအနေတွေဟာကိုယ်နဲ့သက်ဆိုင်နေတော့ကိုယ်တွင်မှာသာရှိတယ်ကြီးပွားတိုးတက်မှုဆိုတာလဲကိုယ့်ရဲ့စိတ်ဆွမ်းအားထဲမှာပဲရှိတယ်ဆုံးယူသွားဖို့ဆိုတာလဲကိုယ့်ရဲ့စိတ်ဆွမ်းအားထဲမှာပဲရှိတယ်ဘယ်သူမပြုမင်းကြီးမှုဆိုတာလဲပတ်ဝန်းကျင်အခြေအနေကောင်းတဲ့မကောင်းမှုဆိုတာတော့ပါရှိတာပေါ့သို့တော့ရှင်နေကောင်းနေဖို့အတွက်ကိုယ်ကိုယ်တိုင်ကဖန်တီးယူလို့ရတယ်ဆိုတာမျိုးမြတ်စွာဘုရားကဆုံးမဩဝါဒပေးထားတယ်ဒါကတကယ်အားဖြင့်လည်းအမြဲတမ်းလက်တွေ့ကြတဲ့အရာမျိုးဖြစ်နေတာသစ္စာဘဝမှာကြီးပွားတိုးတက်ခြင်းနဲ့မိသားစုနဲ့အလောက်ကိုင်းနေအစဉ်ပြေပြီးတော့ကြီးပွားတိုးတက်ခြင်းနဲ့ဆိုရင်မြတ်စွာဘုရားကကိုယ်တဏ္ဍမှာရှိတဲ့ရှိလိုက်တဲ့သွားရည်တတ္တိတွေအခြေအနေကောင်းတွေကိုဖန်တီးယူရမယ်လို့ဒါတွေရှိလို့ရှင်ဒီဘဝမှာခြေဝါတုတ်တဲ့နိုင်တယ်လို့မြတ်စွာဘုရားကဟောထားတာရှိတယ်အဲ့ဒါကတခြားမဟုတ်ဘူးကိုလုပ်နေတဲ့လုပ်ငန်းတစ်ခုပေါ့စိတ်ပါလက်ပါကြိုးစားလုပ်ကြတယ်ဒါဟာခြေဝါခြင်းအကြောင်းတစ်ခုဟုတ်တယ်အလုပ်ပေါ်မှာစိတ်ဝင်စားတယ်ကြိုးစားတယ်အလုပ်နဲ့ပတ်သက်ပြီးတော့လိလာတယ်စီးပူးတယ်မပြင်းမရဆွဲရှိရှိနဲ့လုပ်တယ်ဒါကိုမြတ်စွာဘုရားကဟောတဲ့အကြံဥဋ္ဌာဏတံပရာလို့ခေါ်တယ်အမြဲတမ်းတက်တက်ကြွကြွဖြစ်နေအလုပ်ကိုင်နဲ့ပတ်သက်ပြီးအမြဲတမ်းတက်တက်ကြွကြွနေပြင်းပြီးဖွင့်နှွဲနေတာမျိုးမရှိဘူးအလုတ်ကင်နဲ့ပတ်သက်ပြီးကိုလုတ်ကင်နဲ့အလုတ်တစ်ခုပေါ့သူသူဆာဆာလုတ်နေတာဒီအလုတ်အောင်မြင်ခြင်းရဲ့အကြောင်းတစ်ခုပဲသူစားတယ်ဆိုတဲ့နေရာမှာအလားအပလှူရှားနေတာမျိုးမဖြစ်စေရဘူးဒါကြောင့်သူစားတယ်ဆိုတဲ့နေရာမှာဘာပါလဲလို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုဒါတင်ရလုပ်ငန်းကျွမ်းကျင်မှုကိုမတသေးတအောင်တင်လုပ်ငန်းကျင့်မှုရှိရမယ်နောက်တစ်ခုကဒီပညာကိုလုပ်တဲ့အလုပ်နဲ့ပတ်သက်တဲ့ဒီပညာလေ့လာစီးပွားရမယ်နောက်တစ်ခုကစွဲကောင်းရမယ်ဒီသုံးခုနဲ့ညီညွတ်ပြီးဆိုလို့ရှိရင်စူးစားအထောက်အမှုကြောင့်အောင်မြင်မှုတွေရလာမယ်ဒါဒီဘဝကြီးပွားဖို့အတွက်ရက်ဆောင်ရမယ်ဒါဟုတ်မဟုတ်တော့ကိုယ့်ဘကိုယ်ပဲလက်တွေ့တုံ့ပြန်ပါတော့ဒီလိုဆိုလို့ဘယ်လုပ်ငန်းပဲဖြစ်ဖြစ်ဘာနဲ့ပဲလုပ်ကံစားစားကိုလုပ်တဲ့လုပ်ငန်းပေါ်မှာစူးစမ်းအထောက်အမှုဒီပညာလုပ်ငန်းကျွမ်းကျင်မှုဆွဲကောင်းမှုဆိုတာဒါအရေးကြီးတဲ့အချက်တွေဆိုတာမတမ်းမှဖြစ်သွားချိပွားနေတဲ့ပုဂ္ဂိုလ်တွေတိုက်ချီဒီလိုဟာမျိုးပါဝင်နေပေါ့နော်ဒီလိုဟာမျိုးပါတခုခုအချင်းလေးကောင်းမှုဆိုတာလူတိုင်းပါအချင်းလေးကောင်းတယ်ဆိုတာဒီအချင်းလေးကောင်းကိုလည်းအ အတုံးချတတ်တာသူ့ရဲ့စွမ်းရည်တတ္တိတစ်ခုပေါ့နော်အဲ့ဒါကြောင့်မို့ကိုယ့်ရဲ့ကိုယ်အခြေအနေကောင်းအောင်ကိုယ့်ကိုပြင်ဆင်ဆောင်ရွက်မှုအမှန်တမ်းတန်ဖိုးရှိတယ်လို့ပြောဆိုတာကဲလူကအောင်မြင်လာပြီဆိုတဲ့အခါလူတွေဟာအလုံးလုံးကြရတာဘာအတွက်အလုံးလုံးကြရတာလဲလို့ဆိုတာစားစရာရဲ့ဝတ်စရာရဲ့နေစရာရဲ့မကြမ်းမမာရင်စေဝါရင်ဒီလေးခုပစ္စည်းလေးပါလို့ခေါ်တာဘုန်းကြီးတွေလည်းဒီလေးပါပဲလူတွေလည်းပစ္စည်းလေးပါပဲပစ္စည်းဆိုတာအသက်ရှင်ဖို့အတွက်ထောက်ဖို့လို့သူတို့ပြောတာအဲ့ဒီထောက်ဖို့ဖြစ်မဲ့ဒါတွေကမရှိမဖြစ်လို့ဒါအတွက်အလုံးလုံးကြအောင်အဲ့လိုလုံးလုံးတဲ့အခါအတုံးနဲ့အဖြုံဒီနှစ်ခုကိုနားလည်ပြီးတော့ထိမ့်သိမ့်ဆောင်ဆောင်မှုဆိုရင်အာရခတံပရာတဲ့ဘုမရှိတဲ့ပစ္စည်းတစ်ခုကိုထိမ့်သိမ့်တတ်ရမထိမ့်သိမ့်တတ်လို့ရှိရင်ပစ္စည်းသွားနိုင်တယ်နော်ဒါကြောင့်မလို့အခုလိုစက်ရုံကြီးတွေဆိုကိုယ်ရင်းကြီးတာပေါ့နော်ထိမ့်သိမ့်ဆောင်ဆောင်မှုကဘုရားမအရင်ကြီးတာ maintenance လို့ခေါ်လုံးတော့လုံးထားတယ်မထိမ့်သိမ့်ဘူးမဆောင်ဆောင်ဘူးဆိုရင်ပေါ်ပြီးတော့မြန်မြန်ပြည့်စုံပါတယ်။ဒါကြောင့်မို့ထိန်းသိမ်းဆောင်ရှောက်မှုဆိုတာအမြတ်မှအရေးကြီးတယ်ပေါ့။အဲ့ဒါလို့ထိန်းသိမ်းဆောင်ရှောက်တဲ့အခါအတုံးနဲ့အဖြုံဆိုတာသိပြီးတော့ဝင်ငွေနဲ့ထွက်ငွေအများအားဖြင့်ပြီးတော့နေတာသမစီတံလို့ခေါ်တယ်။အဲ့တော့မြတ်စွာဘုရားရဲ့ Buddhist Economy လို့ပြောလို့ရတော့ဆောင်။မြတ်စွာဘုရားကဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လမ်းညွှန်ပေးခဲ့တဲ့သဘောပေါ့။အလိုအခြေခံအနေနဲ့လမ်းညွှန်ပါလားသုံးမဩဝါဒပေးသမစီဝိဒဝင်ငွေထွက်ငွေပြည့်ပြတ်တာသုံးတတ်ရမယ်အဲ့ဒါလို့သုံးလို့ရှိရင်ဒီဝတ်တို့တက်နိုင်တယ်နောက်တစ်ခုကဘာလို့ဆိုကလျာဏမိတ်တ္တိကောင်းစွေကောင်းရှိရမယ်တဲ့မိကောင်းစွေကောင်းဆိုတာအတင်းစာရိတ္တကောင်းတယ်ဒီဝတ်တို့တက်နိုင်အောင်လမ်းညွှန်မှုပေးနိုင်တယ်နောက်ဆုံးမှာခုမှဒီအခြေအနေကောင်းတွေဖြစ်ပေါ်လာအောင်ကုညီဆောင်ရွက်ပေးနိုင်တယ်ဆိုတဲ့မိကောင်းဆွေကောင်းတွေကလိုအပ်တယ်လို့ဒါကြောင့်မလို့မိကောင်းဆွေကောင်းပေါင်းသိန်းကောင်းအမိကောင်းတွေကိုရလာလို့ရှင်ဒီဘဝမှာជីវတ်တုတ်တက်လာနိုင်တယ်ဒါဒီဘဝအတွက်ဒီအကြောင်းလေးချက်ပြည့်စုံလို့ရှင်လုံလောက်နေတယ်အဲ့လိုជីវတ်တုတ်တက်လာတဲ့အခါအခုလိုစယုံပိုင်ရှင်နဲ့စယုံမှာလောက်တိုင်ရတဲ့ဝန်တန်းနေပြန်လာပူပေါင်းဆောင်ရွက်ကြတူတူမိတင်းပြီးတော့လုပ်ငန်းတစ်ခုအောင်မြင်လို့ဘယ်ရာပဲဖြစ်ဖြစ်ဒီခုနဲ့တခုမိတင်းနေရတယ်ဆိုတာအတ္တမထူရှားတူကိုမိပြီးတော့တူကအကျိုးဖြစ်ထွန်းနေကြအဲ့လိုအကျိုးဖြစ်ထွန်းနေတဲ့အပေါ်မှာအရေးကြီးတဲ့အချက်တွေကမြတ်စွာဘုရားဟောတာလေအရေးကြီးတဲ့အချက်တွေကဘာတွေလဲလို့ဆိုလို့ခါအလုရှင်တွေအနေနဲ့အလုသမားတွေအပေါ်မှာအလုံးဝလေမြတ်စွာဘုရားအလုသမားတွေကဝန်တန်းတွေကဒီမိမိတို့လောက်ကိုင်းတဲ့စုပေါင်းလောက်ကိုင်းတဲ့လုပ်ငန်းပေါ်မှာဘယ်လိုသဘောထားရမလဲဆိုတာဒါတကယ်အရေးကြီးတဲ့အချက်တစ်ခုအောင်မြင်ကြီးပွားနေဖို့ကုမ္ပဏီတစ်ခုအောင်မြင်တယ်ဆိုတာအလုံးအတွက်ပဲတယောက်တည်းအတွက်မဟုတ်ဘူးကုမ္ပဏီပိုင်ရှင်ဆိုတာငွေကြေးမြောင်များစွာရင်းနှီးထားတဲ့အတွက်သူ့ရဲ့လှုပ်အားသူ့ရဲ့ဥဆောင်မှုသူ့ရဲ့ဒီအခြေခံမတည်မှုပုံမှာဟူတည်ပြီးတော့အကျိုးအမြတ်ကိုရတာကဒါသူ့ဟာသူ့တဘာဝသို့တော့အလုံးတညီတဲ့ထမ်းဆောင်မှုကအလုံးအတွက်ဖြစ်တယ်ပေါ့အလုံးအတွက်ဖြစ်တယ်အဲ့ဒါကိုသဘောပေါက်တာဟုတ်ဒီအလုပ်တစ်ခုလုပ်တဲ့အခါမှာဥစည်းဆောင်ရွက်တဲ့ပုဂ္ဂိုလ်တွေအနေနဲ့လိုက်နာရမယ်အချက်သို့မဟုတ်သင်္ဃာဝတ္ထုတရား၄ပါးလို့ရသော်ပြန်ဟောသင်္ဃာဆိုတာစုစည်းတယ်ဆိုတဲ့အထိအကုန်လုံးကိုစုစည်းပေးထားတဲ့စီယုံစီလုံးညီညွတ်မှုအတွက်ဖြစ်ပေါ်စေနိုင်တဲ့ထုတ်ကြံရမယ် condition of unity လို့ပြောလို့ရ unity ဖြစ်အောင် united ဖြစ်သွားအောင် လောက်မှာပါလဲလို့ဆိုနံပါတ်1ကဒါနတဲ့ပိဋကံတဲ့နာကိုပေးရတဲ့ကံရလက်ဆောင်ပါဏာအစပေးတာကံတော့ပြေရပိကံမှုဆိုတာပိကံမှုဒီအောင်မြင်ရဤပိကံခြင်းဒီအောင်မြင်ရဤလို့လူတွေဆိုကြတယ်ပိကံမှုဆိုတာကိုလောက်ရနော်ဒါနဆိုတာရှိရတယ်အချင်းချင်းပြန်လာပြီးတဲ့ကံနဲ့ဒါဟာတုံးနဲ့တူစီယုံကိုမေတ္တာကုသကိုအတွက်ရည်ကြီးတဲ့အချက်တစ်ခုဖြစ်တယ်လို့ဆိုတယ်နောက်တစ်ခုကပေးကမ်းယုံနဲ့တော့တချို့ကိစ္စရကြမှာရနောက်ထပ်လုံးတဲ့နံပါလဲလို့ဆိုတယ်ပေးရဝိဇ္ဇာစကားပြောတဲ့အခါမှာလိမ္မာယဉ်ကျေးသိမ်မွေးတဲ့စကားမျိုးယဉ်ကျေးတဲ့စကားမျိုးအပြောဆိုဒါလည်းအရေးကြီးတယ်ပိကန်းချင်းဟာလည်းစိတ်နှလုံးကိုပိန်ကျုံဆွတ်ဆောင်နိုင်တယ်လို့ပဲယဉ်ကျေးတဲ့စကားဟာလည်းပဲလူတယောက်ရဲ့စိတ်ဓာတ်ကိုဆွတ်ဆောင်ပေးနိုင်တာဖြစ်တော့ကြောင့်ပိယဝိဇ္ဇာလို့ခေါ်တယ်မေတ္တာတုံးပေါ်မှာတုံးမေတ္တာထားပြီးတော့ရိုင်းပင်ခုညီတဲ့စကားမျိုးနဲ့ပြောရမယ်လို့ပြောဆိုဆက်ဆံတဲ့အခါမောင်မောင်မာမာပြောတာမျိုးဒေါနဲ့မောနဲ့ပြောတာမျိုးတွေမလုပ်ပဲတိမ်မာရင်ချေးစွာချူတာတဲ့စကားမျိုးနဲ့ပြောတာပြည်ရဝင်တာလို့ခေါ်ဒါလည်းစီယုံတဲ့နေရာမှာအောင်မြင်ရဲ့အကြောင်းတစ်ခုနဲ့နောက်တစ်ခုကပါတော့စင်အဋ္ဌစရိယသူကိစ္စရှိရင်ကုညီတယ်ဝိုင်းလုပ်ပေးတယ်ကိုကိစ္စရှိရင်ကုညီတယ်ဝိုင်းလုပ်ပေးတယ်အချင်းချင်းပြန်လာသူကိစ္စကိုကိစ္စမနေတာဖက်နဲ့ကုညီပေးမှုဟာလည်းပဲစီယုံမှုရဲ့အရေးကြီးတဲ့အချက်တစ်ခုနောက်ဆုံးတစ်ခုကတော့ပါတော့ဆိုတမာနတ္တတာကိုလို့ဖြစ်လာကိုယ်နဲ့ဓာတ်လူထားပြီးတော့ဆက်ဆံလာတာအောက်တန်းချပြီးတော့ဆက်ဆံတာမျိုးမဟုတ်ဘူးဟုတ်ဆက်ဆံမှုတွေဖြစ်ဖြစ်တယ်လောကလူတွေဟာထင်သေးမြင်သေးပြီးဆက်ဆံမယ်ဆိုရင်စိတ်ဓာတ်တွေပြပြနိုင်တယ်ပေါ့လွတ်တောင်းမလုပ်ရဘူးလို့ဆိုတော့နော်အလုံးဆက်ဆံရေးကောင်းတာသမာနတ္တတာဒါကိုသင်္ဃဝတ္ထုတရားလေးပါလို့ခေါ်တာသစ္စာမြတ်လက်ထက်တုန်းကဟတ္တကဆိုတဲ့မင်းသားအလဝိပြေကအလောကဘီလူကြီးကိုငယ်စဉ်ကနေပြီးတော့စားဖို့ဆက်တကြင်ခံရတဲ့မင်းသားလေးပဲသူကသစ္စာမြတ်ရဲ့မွေးစားသားဖြစ်လာဘုရားကိုလှူလိုက်တာအဲ့တော့နောက်ဆုံးကျတော့သူကဘုရားဘာသာဥပဒကအနာဂတ်ပုဂ္ဂိုလ်ဖြစ်လာသူကပိဋကအမတ္တမများတယ်သူနောက်လိုက်နောက်ပါနေတိတ်များသူနဲ့အတူတကွဘုရားသွားကြောင်းတဲ့တရားဓမ္မနိုင်ရတဲ့ပုဂ္ဂိုလ်တွေအမတ္တမစီလုံးညီညွတ်တဲ့သူ့ရဲ့အပေါင်းအသင်းတွေကသူနဲ့အမတ္တမစီလုံးညီညွတ်သူကောင်းဆောင်မှုအောက်မှာအလုံးဟာငြိမ်ဝတ်ပီပြားပြီးတော့ကြိုးကြိုးကြတယ်၊လိမ္မာကြတယ်၊ရင်ကျေးကြတယ်အဲ့တော့တခါတော့မြတ်စွာဘုရားကသူပိယိတ္တစီကံတေဝတာကိုကြည့်ပြီးတော့မင်းဒီလူတွေကိုဘယ်လိုစီယုံထားလဲလို့မြတ်စွာဘုရားမေးတယ်တရားနည်းနဲ့တပည့်တော်မစည်းရုံးပါဘူးတဲ့မြတ်စွာဘုရားဟောထားတဲ့သင်္ကဝတ္ထုတရား၄ပါးအတိုင်းတပည့်တော်လိုက်တာရှင်းသုံးတာပါတဲ့လူဆိုတာအမျိုးမျိုးရှိတယ်ဗျာတချို့ကပေးတာကန်းတာကြိုက်တဲ့လူကိုတပည့်တော်ပေးကမ်းပြီးတော့သူတို့ယဉ်ကျေးအောင်တပည့်တော်ပြောဆိုဆုံးပါတယ်တချို့ကပေးတာကန်းတာအလေးနဲ့မထားဘူးစကားကိုချိုးချိုးသာသာပြောမှကြိုက်တဲ့လူကြတော့စကားကိုချိုးချိုးသာသာပြောပြီးတော့ဆက်ဆံနေအဲ့တချို့ကြတော့ချူချူသာသာပေးတာလည်းအဓိကမထားဘူးသူကိစ္စကိုကိစ္စမနေတတ်ဘူးဝိုင်းပြီးတော့ဆောင်ရွက်ပေးတတ်တယ်ဆိုရင်အင်တာမစိတ်ထဲမှာကျဉ်းနှံတဲ့လူမျိုးကြတော့သူကိစ္စကိုကိစ္စဝိုင်းပြီးတော့လုပ်ပေးတယ်နောက်ဆုံးမှာတချို့ကအဲ့ဒါလည်းမရဘူးဓာတ်လူထားပြီးတော့ဆက်ဆံတာမျိုးအဲ့ဒါမျိုးကိုကျဉ်းနှံတဲ့လူတွေဓာတ်လူထားပြီးတော့ဆက်ဆံပါလေလို့နောက်ဆုံးမှာတပည့်တော်စီယုံနိုင်တဲ့နောက်ဆုံးအချက်တစ်ခုကတော့ ခဏအင်အားပဲတဲ့နောက်ဆုံးမှာဆင်းရဲမွဲတည်တဲ့ပုဂ္ဂိုလ်ရဲ့စကားကိုလူတွေကနားမထောင်နိုင်ဘူးချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စကားကိုနားထောင်တယ်တပည့်တော်ကချမ်းသာတဲ့ဗျာတဲ့ပစ္စည်းဥစ္စာတတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒါလေးကထည့်ပြီးတော့သူကဖြောက်သွားတယ်နော်ဆင်းရဲလူရဲ့စကားဆိုရင်နားထောင်မှာမဟုတ်ဘူးတဲ့တပည့်တော်ကတော့ချမ်းသာကြွယ်ဝတဲ့လူဆိုတပည့်တော်ကနားထောင်တယ်အဲ့တော့သူဆိုလိုရင်းကတော့လူတွေကိုသူစည်းတဲ့အကြောင်းတရားတွေကဒါနလို့ဆေယဝိသအဋ္ဌစရိယတမန္တထတာဆိုတာဒါဟာအမတ္တမအရေးကြီးတယ်ဆိုတာမြတ်စွာဘုရားကဒီတရားကိုဟောတဲ့အခါမှာဘာချက်ပြောသွားတယ်ဆိုရင်ဒီဒါနပေယဝိသအဋ္ဌစရိယတမန္တထတာသင်္ဃဝတ္ထုတရားလေးပါးကိုမကျင့်သုံးလို့ရှိရင်တဲ့မိဘပဲဖြစ်နေကြတာသာသမီရဲ့အကျိုးကျေးဇူးခံစားရမှာမဟုတ်ဘူးတဲ့ဘာလို့လဲဆိုရင်အမေဖေကတွတ်တူပြီးတော့ပြီးတာလောက်တာမလောက်ဘူးဆိုရင်သားသမီးကလည်းအချိန်နဲ့ဒါမျိုးဆိုလိုတာပေါ့နော်ဒါနရှိရမယ်တရားဝိသရှိရမယ်အထအစရိယရှိရမယ်သမာဓိနဲ့ဒီနည်းနဲ့လူတွေရဲ့စိတ်နှလုံးကိုစူးစီးထားနိုင်တယ်လို့မြတ်စွာဘုရားဟောတယ်ဒါလည်းဘုရားဟောတဲ့အဆုံးအမအတိုင်းကိုယ့်ရဲ့နေစဉ်ဘဝမှာအဲ့ဒါကျွန်တော်ကိုပြောရတယ်ပေါ့အဲ့တော့ဒီမြက်ကအခုလိုချင်းချင်းပြန်လာဒီကုမ္ပဏီနဲ့ဆိုင်ဆိုင်နဲ့ဝန်တန်းဆောင်သူပေါင်းပြီးတော့အလုံးလုံးကြတဲ့အခါအားလုံးမှာဘာလို့အတလဲလို့ဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့စည်းရုံးညီညွတ်မှုအတွက်ဆိုအတွင်းစိတ်မေတ္တာစိတ်တအရေးကြီးဆုံးမေတ္တာလို့ဆိုတဲ့နေရာမှာကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာလို့သုံးမျိုးခွဲတယ်မနောကမေတ္တာဆိုရင်စိတ်ထဲကဖြည့်တတ်နေမနောကမေတ္တာနော်စိတ်ထဲကကြွယ်ရပဲဖြစ်ဖြစ်ရှိပဲဖြစ်ဖြစ်ဉာဏ်နဲ့နှလုံးထဲမှာဖြည့်တတ်တာမရှိဘူးမဖြည့်တတ်တာမရှိဘူးအားလုံးဝင်လင်းပြီးတော့ပြောတယ်မနောကမေတ္တာထားမနောကမေတ္တာထားတဲ့အတိုင်းဝစီကမေတ္တာလည်းထားရမယ်ဝစီကမေတ္တာကဘာလို့ဆိုရင်ဒီမှာအတင်းအဖျင်းတွေမပြောဘူးမကောင်းတာတွေမပြောကောင်းဝင်ပြောဒါဝစီကမေတ္တာကာယကမေတ္တာဆိုရင်ကိုမြင်တဲ့အရာတစ်ခုကိုရီးလက်ရောက်လောက်ကန်ပြီးတော့ပေးတယ်ဆိုပါစို့ရှင်းရှင်းအောင်ပြောရမယ်ဆိုလို့ရှိရင်ပစ္စည်းတစ်ခုကအလေလွင့်ဖြစ်နေတယ်။ကာယကမေတ္တာအဲ့ဒီအလေလွင့်မဖြစ်အောင်သိမ့်ပေးသွားတယ်။ဒါမျိုးကဒါကာယကမေတ္တာလို့ခေါ်တယ်။မပျက်စီးမဆုံးရှုံးအောင်သိမ့်စီးပြီးတော့ပေးသွားတယ်။ပျက်စီးမဲ့နေရာမျိုးရောက်နေရင်မပျက်စီးအောင်ထိမ့်သိမ့်ပေးသွားတယ်။နောက်ဆုံးမှာဒီနေရာစစ်မီးတောင်မှပဲတနေရာမှာပွင့်နေပြီးတော့နော်ပြီးရမပိတ်လို့ရှိရင်ဒီ unit တွေတက်မှာအော်ဒါရရအလဟသဖြစ်မယ်ဆိုပိတ်ပေးသွားဒါကာကမေတ္တာလို့ခေါ်ဒီပိုက်ကောင်းကရေတွေသက်သက်သက်သက်ကျနေတယ်ရေမလုံးဘူးဖြစ်နေတယ်ရေတွေထွက်နေရင်းတဲ့လူကလုတ်ပြီးသွားကိုကိုယ်တိုင်မလုံးနိုင်ဘူးတရင်ပေးတယ်လုတ်ဖို့ပြင်ဆင်ဖို့လုတ်သွားအဲ့ဒါတွေကကာကမေတ္တာလို့ခေါ်အဲ့ဒီကာယကမေတ္တာရှိပြီလို့ဆိုတဲ့ဒသီကမေတ္တာကာယကမေတ္တာလောကမေတ္တာဒါတွေရှိပြီဆိုလို့ရှိရင်အနေလွတ်မရှိအနေလွတ်မရှိရင်ဈိပွားတုတ်တဲ့ဈိပွားတုတ်တဲ့တော့အားလုံးတွေကောင်းစားတာဖြစ်တယ်လောကတုကအောင်မြင်လာလို့ရှိရင်အားလုံးတွေတဲ့အားလုံးတွေအောင်မြင်လာနိုင်တဲ့အနေအထားမျိုးရှိတယ်ဒါကြောင့်ကာယကမေတ္တာလည်းရှိရတယ်ဝစီကမေတ္တာလည်းရှိရတယ်မနောကမေတ္တာလည်းရှိရတယ်မေတ္တာဆိုဒီမှာကိုကြီးဆောင်ရွက်မှုလက်တွေ့ပြနေတဲ့သဘောတရားတွေပဲသင်ချင်းမှာတော့ကောင်းပြီးတော့ क्वे ရမှာအတင်းအချင်းပြောရင်ဒါဝစီကမေတ္တာဖြစ်တယ်မနောကမေတ္တာလည်းရှိဘူးလို့ဆိုတဲ့အိပဲရှင်းရှားတယ်ပေါ့နော်မနောကမေတ္တာရှိပြီးဝစီကမေတ္တာတွေနဲ့အကောင်းမပြောတဲ့အဆိုးမပြောဘူးဘာကာယကမေတ္တာတွေနဲ့ကိုမြင်တာကိုလောက်ကင်ပြီးတော့ဆောက်ရှောက်ပေးသွားတာဒါကာယကမေတ္တာအဲ့ဒီကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာဆိုတာကကိုယ့်ရဲ့အချင်းချင်းလုံးပေါ်ကိုင်းပဲ့ခြင်းဆောင်ရွက်လွတ်ကင်သွားတာဒီကွာတုတ်တဲ့ခြင်းဆောင် ဒီဆိုတာတယောက်ထဲနဲ့နေလို့မရဘူးလုပ်ငန်းဆိုတာလည်းတယောက်ထဲလုပ်လို့မရဘူးစူပေါင်းလုပ်တယ်ဆိုတဲ့အတိပယ်ဓမ္မသင်္ချာစူပေါင်းလုပ်ပြီးတော့ရရှိတဲ့အကျိုးများမိမိတို့အတွက်သာဖြစ်လာဒုက္ခနာကိုယ်တွေပဲကြည့်အောင်စူပေါင်းပြီးတော့လုံးလုံးကြတာလေမျက်စိကလမ်းလျှောက်တဲ့အခါမှာမျက်စိကကြည့်ပေးရောကြည့်ပေးတာလမ်းလျှောက်နိုင်ဘူးလမ်းလျှောက်တာကခြေထောက်ကလမ်းလျှောက်တာကျန်တဲ့လက်တို့ခန္ ချိန်တော့ကလမ်းလျှောက်တယ်ခန္ဓာကိုယ်ကထိမ့်သိမ့်ပြီးဟောစုပေါင်းလုပ်တဲ့သဘောတွေပဲပေါ့အစာအာဟာရစားတာဒီပဲနဲ့စုပေါင်းလုပ်ပြီးပါအဲ့ဒီစုပေါင်းလုပ်ခြင်းတွေအားလုံးပဲဖြစ်လို့ဆက်ပါနော်အားလုံးပဲဖြစ်တယ်အေးဒါကြောင့်မလို့ဒီသဘောတရားတွေကိုလေးနဲ့ဆင်ခြင်စဉ်းစားပြီးတော့တဝိမိတ္တတဝိမာဆိုတာအချင်းချင်းပြန်လာမေတ္တာနဲ့လောကန်ဆောင်ရွက်တော်မယ်ဆိုတာအမြင်ပါတယ်တခါတည်းရန်မေတ္တာဆိုတာသဝိတ္တအဝိရာဟွန်တုလို့ဒီလိုနှုတ်ကနေရွတ်ပြီးတော့ပို့နေတာတွေကိုမေတ္တာလို့ထင်နေကြတကယ်ကတော့မေတ္တာဆိုတာလက်တွေ့အသုံးချနေတာကိုပြောတာတဝိရဲ့ကောင်းကျိုးကိုတဝိကလိုလားတဲ့စိတ်တွေရှိတယ်အဲ့လိုလိုလားတဲ့စိတ်တွေရှိတဲ့ဒီမေတ္တာတရားကိုအချိန်ခံပြီးတော့ဘာပဲလုပ်လို့လုပ်တဲ့များအောင်မြင်တဲ့ကောင်းကျိုးချမ်းသာတွေဖြစ်ပေါ်လာနိုင်တယ်။ကဲမေတ္တာဆိုဒီမှာအလုံးအတွက်အစဉ်ပြေစေခြင်းနဲ့စိတ်ဓာတ်ကိုမေတ္တာနော်လုပ်ငန်းအစဉ်ပြေစေခြင်းနဲ့စာဝတ်နေရေးအစဉ်ပြေစေခြင်းနဲ့ကြီးပွားတိုးတက်စေခြင်းနဲ့ဒါမေတ္တာအဲ့ဒီမေတ္တာထားနိုင်တာအလုံးပေါ်မှာမေတ္တာထားပြီလို့ဆိုတဲ့အခါကိုမေတ္တာထားတဲ့ပုဂ္ဂိုလ်တယောက်လူတိုင်းကအစဉ်ပြေခြင်းမှပြေးလာမပြေလို့ဆင်းရဲဒုက္ခရောက်တယ်အခက်ခဲတွေကြုံနေပြီဆိုတဲ့အခါအကျဉ်းနာထားပြီးတော့ဝိုင်းဝန်းကူညီကြကရုဏာလို့ကိုမေတ္တာထားတဲ့ပုဂ္ဂိုလ်မေတ္တာထားပြီးတဲ့နောက်မှာအချင်းလေးအခက်ခဲတွေကြုံတဲ့ပုဂ္ဂိုလ်ကြကရုဏာဆိုတဲ့တရားနဲ့မဆက်ကူညီကြဒီထဲမှာအလုပ်လုပ်ငန်းလုပ်စူးစမ်းလုပ်ရဖြစ်စီပညာကြောင့်ဖြစ်စီ promotion တွေရသွားတယ်ကြီးပွားထွက်တဲ့သွားတယ်ကိုယ့်လုပ်ဖို့ဂိုင်ဘက်တွေယာရုတွေတက်သွားတယ်အဆင်ပြေသွားတယ်မုဒိတာဟာမမြောက်တယ်ချက်လက်စီမဖြစ်ဘူးဩမုဒိတာမေတ္တာရဲ့ကရုဏာရဲ့မုဒိတာလူမှုဆက်ဆံရေးမှာနေ့စဉ်ဘဝမှာအမှန်တမ်းအသုံးကျတဲ့စိတ်နေသဘောထားတွေလေဒီစိတ်ဓာတ်တွေကိုကိုကမွေးပေးရမရှိသေးရင်မွေးပေးရမဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်ဒီလိုဆိုတာနော်စိတ်ကိုမွေးပေးစိတ်ကိုပြင်ပေးတာဟောနောက်ကြတော့ဥပိ္ပခာဆိုတာပါတော့ဒီမှာဥပိ္ပခာမထားနိုင်တာနှစ်မျိုးရှိတယ်ကိုကလုတ်ကန်ဆောင်ရွက်ပေးလိုက်လို့ကြီးပွားသွားတဲ့ပုဂ္ဂိုလ်စီကနေကိုကတခုမျောလင့်နေတာလဲဥပိ္ပခာမထားနိုင်တာလို့ခေါ်တယ်အဲ့ဒါလဲဥပိ္ပခာထားနိုင်ရင်ဒါဆိုတယောက်ကကိုယ်ဟိုစော်ကားတယ်လို့ဖြစ်တာမျိုးစော်ကားပြောတာမျိုးကိုလည်းပဲသိက္ခာခွင့်နှစ်ချက်ဆိုတဲ့အမှန်မှန်ထားတဲ့ဥဒ္ဒေသာမျိုးထားရဒီလိုထားနိုင်ရအဲ့ဒါလို့ထားနိုင်မှမေတ္တာအခြေခံထားပြီဆိုရင်မေတ္တာဖြစ်တဲ့ကရုဏာအခြေနေရဖြစ်တဲ့မုဒိတာအခြေနေရဖြစ်တဲ့ပြည်ငြိမ်တဲ့စိတ်ဓာတ်လို့ဆိုရင်ဥပိ္ပခာဖြစ်တယ်ဥပိ္ပခာဆိုတာမခေါ်မပြောပြစ်ထားတာဥပိ္ပခာပြောတာမဟုတ်ဘူးသူ့ပေါ်မှာကြီးပွားတိုးတက်ခြင်းနဲ့ရှိတယ်အပြည့်အနာစာတွေကိုသိခံလို့ရတဲ့ဟာကိုသိခံတယ်ခွင့်လွတ်လို့ရတာခွင့်လွတ်ထားတယ်တတိပိတဲ့ဆုံးမတဲ့တွဲခေါ်တဲ့သူ့အပေါ်မှာအပြစ်တွေကိုခွင့်လွတ်သိခံတာနော်ကိုလုံးတဲ့လုတ်ပေးတဲ့အပေါ်မှာငါဘယ်တော့ကလုတ်ပေးတာလဲငါဘယ်တော့ကပေးတာအခုခြေကြီးကန်းတယ်ဆိုရင်အပြောမျိုးကစပြီကိုလုတ်ပေးတာကိုတောင်းအောင်ပဲကိုလုတ်ပေးလိုက်တာကိုကုသူပဲသူစီကပြန်လင်မျောလင့်နေတာဥပိ္ပခာမထားနိုင်တဲ့သဘောပေါ့နော်ဒါကြောင့်မို့ဘုရားလောင်းနေကြတော့မေတ္တာပါရမီလည်းဖြည့်ရတယ်ဥပိ္ပခာလည်းဖြည့်ရတယ်ဘုရားဆိုတယ်စဉ်းစားကြည့်လို့မေတ္တာပါရမီပြည့်သည့်အတွက်ကြောင့်သူလုံးသိမ့်လုံးတိုက်တာအကုန်လုံးပြည့်တယ်ဥပိ္ပခာပါရမီပြည့်သည့်အတွက်ကြောင့်အဲ့ဒီပုံကိုယ်တွေတရားတွေစီကနေပြီးတော့ပြန်ရလို့မှုဆိုတာမရှိဘူးခင်ဗျာတောင်းတမှုဆိုတာမရှိဘူး မျောလင်းချက်တစ်ခုရှိနေတာဥပ္ပခာမရှိရရောက်တယ်ပေါ့နော်။ဒါကြောင့်မေတ္တာနဲ့လုပ်ပေးတယ်ဥပ္ပခာနဲ့မျောလင်းချက်မထားဘူးလက်လျူရှုထားနိုင်တယ်။အဲ့ဒီလိုမေတ္တာကရုဏာမုရိဒာဥပ္ပခာလို့ဆိုတယ်ဓမ္မစုတရားတွေမိမိရဲ့တဏ္ဍာန်ပါထားနိုင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာစိတ်တော်ရမြင့်မြတ်တဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်တယ်အဲ့တော့စိတ်တော်တော်တရားမြင့်မြတ်တယ်ဆိုတဲ့ပုဂ္ဂိုလ်တရားပါ။ယာရုနဲ့လည်းမဆိုင်ဘူး။ဒနအင်အားနဲ့လည်းမဆိုင်ဘူး။စိတ်ဓာတ်နဲ့မဆိုင်ဘူး။စိတ်ဓာတ်မြင့်မြတ်လို့ရှိရင်လူလည်းမြင့်မြတ်တာပဲ။ဘလောက်ပဲယာရုကြီးကြီးဘလောက်ပဲစည်းစိမ်ဥစ္စာတွေကျင်ဝါကျင်စိတ်တော်ရမမြင့်မြတ်ဘူးဆိုနှိမ့်ကြတယ်ပုဂ္ဂိုလ်။ဒီလိုပဲတန်ခါ။ဘာဖြစ်လို့လဲဆိုမကြခင်သူနှိမ့်ကြသွားတော့မှာ။ဒီစိတ်တရားနှိမ့်ကြစိတ်ဓာတ်လို့သူ့ကိုနှိမ့်ကြတယ်လို့ပြောတာ။မြင့်မြတ်စေတတ်လို့မြင့်မြတ်တယ်လူတွေဟာစိတ်ဆောင်အားပေါ်မှာမုတ်တည်နေတယ်။ရသော်ဘုရားရဲ့အဆုံးအမကိုမိုင်းစင်တာရလူချင်းတော့မိုင်းစင်တာတီချင်းကိုယ်စိတ်ကိုဟိုထားပြီးတော့ဆုံးမဩဝါဒပေးတာဖြစ်တယ်။ဒါကြောင့်မို့ကိုယ်စိတ်တက်ကိုပြင်တာအကောင်းဆုံးနဲ့စိတ်ပြင်လိုက်တာနဲ့တည်းပြိုင်နဲ့အပြောဆိုတွေပြင်ပြီးသားဖြစ်လာတယ်။ကာယကံမှုတွေပြင်ဆင်ပြီးတော့ဖြစ်လာတယ်။လူဆိုတာဆက်သွယ်တာဝစီကံနဲ့กายกรรมนักุเนี่ยสะตวยจ้าไอ้กายกรรมก้าวหมู่วสิกรรมก้าวหมู่สว่าตาโหทิ้งเท่ซอกย่อออกมาแล้วสิมโนกรรมสุดาสิทธิ์ตักกูเปลี่ยนสินหมู่อ่ะอธิกะจะแหละอธิกะจะได้สิทธิ์กูไม่เปลี่ยนสินไหนได้เถอะเนี่ยวสิกรรมก้าวหมู่ไม่ผิดกูมโนกรรมก้าวหมู่ไม่ผิดกูだจากกูกูเนี่ยตื่นสิทธิ์ตักญีญุตเนี่ยสิทธิ์ตักสีลุงเนี่ยสิทธิ์ตักอมันเนี่ยอติญญานนี่เนี่ยဒီလိုလောကံဆောင်ရွက်သွားကြမယ်ဆိုလို့ရှိရင်ဒီဘဝမှာချမ်းသာဒုက္ခရနိုင်တာသိကြပါမယ်။နောက်ဘဝချမ်းသာဒုက္ခရဖို့အတွက်ခြားတရားရှိရမယ်။ယုံကြည်ချက်ရှိရမယ်။သီလဆိုတဲ့ကိုခြင်းတရားထိမ့်သိဆောင်ရှောင်ရမယ်။စာကဆိုတဲ့စွန့်လွတ်နိုင်ရမယ်။နောက်ကိုတယောက်တည်းသုံးတာမျိုးမဖြစ်ဘူး။အလုံးအတွက်ကိုရှိတာကိုခွဲဝေပေးနေရမယ်။ရှိတာခွဲဝေပေးဆိုတာမရှိတာကိုပေးဖို့လိုတာမဟုတ်ဘူးကိုစားတဲ့ထဲကဒါနကောင်းမှုလုပ်လို့ရတယ်ခွဲပေးတယ်ပညာအတိလိမ္မာဉာဏ်ပညာတွေစီးပူးပြီးတော့ဒီဘဝမှာရနိုင်တဲ့ဉာဏ်ပညာရည်တွေစီးပူးအထုပ်ဖို့လိုအပ်တယ်တတ္တသီလစာကပညာဆိုတဲ့ဒီအချက်၄ချက်နဲ့ပြည့်စုံပြီဆိုဒီဘဝတည်းမကပါဘူးနောက်ဘဝအတွက်လည်းဒီဘဝတုန်းကမှဖြစ်ပါတယ်လို့ဘုရားမြတ်စွာကဟောကြားတော်မူခဲ့တာဖြစ်ပါတယ်ဘုရားမြတ်စွာဘုရားအဆုံးအတိုင်းလိုက်တာမယ်ဆိုရင်ဒီဘဝလည်းကြီးပွားကြမယ်အစဉ်ပြေကြမယ်နောက်ဘဝလည်းကြီးပွားကြမယ်အစဉ်ပြေကြမယ်ဘဝစတိုင်ကြီးပွားအစဉ်ပြေပြီးနောက်ဆုံးမှာတဏှာကြီးကိုညှိငွေပြီးတော့ဟိုထတ်တလဲလဲအိုရတယ်နာရတယ်သိရတယ်ဆိုတာလေးမလို့ကျွန်တော်ဘူးဆိုလို့ရှိရင်လည်းမဂ္ဂင်၈ပါးအကျင့်တရားဝိပဿနာခြင်းစဉ်တစ်ခုကျင့်ပြီးတော့ကိုယ်တဏ္ဍာမှာရှိတဲ့အတွေ့အတာတွေပြတ်အောင်လုပ်နိုင်ပြီဆိုတဲ့အခါမှာအတွေ့အတာတွေကလွတ်မြောက်သွားတဲ့ဝိမုတ်တလွတ်မြောက်တဲ့စိတ်တစ်ခုရပြီးတဏှာဝကကျွလွတ်နိုင်တယ်ဆိုတဲ့ဤစနစ်တွေကိုဘုရားမြတ်စွာဟောထားတာ။နာယူမှတ်သားကြပြီးကိုယ့်ရဲ့ဘဝတိုးတက်အောင်မြင့်မားအောင်မိမိသာလင်ပရဏာဖြင့်ကျင့်ကြံကြိုးကုန်အားထုတ်နိုင်ကြပါစေလို့မည်။သာသာသာသာ